yolin jingin we wan ne ni la ke tin shin pe atwe a kaung song mai swe ben kho yin tu me tin mai swe de ben la me la yi kin pe ge di lu ba wa twa kwe do lu a ta sa kin ma
လူပြိုတက်တာအတူးစရာကဏ္ဍမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။အခုနားဆင်နေရတာတော့ကျွန်တော်တို့ရဲ့လူပြိုတက်တာအတူးစရာကဏ္ဍလေးဖြစ်ပါတယ်။နားဆင်သူပရိသတ်များအတွက်အထူးသဖြင့်နားဆင်နေတဲ့လူငယ်လူရွယ်လူပြိုတဲ့အသက်အရွယ်ကိုပိုင်ဆိုင်ထားတဲ့လူငယ်တွေအတွက်အတူးယူစရာကောင်းတဲ့အကြောင်းအရာလေးတွေမိမိတို့ရဲ့ဘဝတက်တာမှာဆင်ခြင်နှလုံးသွင်းဖို့ရန်အတွက်တင့်တော်တဲ့ဥပမာလေးတွေနဲ့အသိပညာပေးပြီးတော့ဒီစီဇန်လေးကိုတင်ဆက်နေခြင်းဖြစ်ပါတယ်။ကျွန်တော်တို့ရဲ့နူးပြိုတက်တာအတူးစရာကဏ္ဍကိုနားထောင်ပေးတဲ့အတွက်ထူးပဲကျေးဇူးတင်ရှိပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့အပတ်များကလည်းလူငယ်လူရွယ်တွေရဲ့အသက်တာမှာဘယ်လိုမျိုးရည်မှန်းချက်ပန်းနိုင်နေထားပြီးတော့အသက်ရှင်သင့်နေဘယ်လိုကိစ္စမျိုးဖြစ်ပေါ်လာလို့ရှင်ဘယ်လိုဆုံးဖြတ်ချက်မျိုးချပြီးတော့အသက်ရှင်သင့်နေဆိုတဲ့အကြောင်းတွေကျွန်တော်တို့ပြောဆိုဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ဒီဘက်မှာလည်းလူငယ်လူရွယ်တွေရဲ့အသက်တာမှာဘယ်လိုမျိုးအသက်ရှင်သင့်တော်မယ်ဆိုတဲ့အကြံပြုချက်များနဲ့အတူကျွန်တော်တို့ဆက်လက်ပြီးတော့ပြောကြဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ကလူငယ်လူရွယ်တယောက်အနေနဲ့မိမိရဲ့ဘဝကိုအသက်ရှင်တန်လာရပြီဆိုလို့ရှင်ကျွန်တော်တို့အရှိကိုအများကြီးမျှော်ပြီးတော့ကြည့်ရပါတယ်ဘာလို့ဆိုနေ့ရက်ကာလရတရက်ပြီးတရက်နှစ်တရာလဲတစ်နှစ်ပြီးတစ်နှစ်ကုန်သွားတဲ့ခါကျတော့ကျွန်တော်တို့ကဒီအသက်ဒီဝယ်မှာပဲရက်တက်နေမှာမဟုတ်ရှစ်နှစ်ပေါင်းများစွာရှစ်ရက်ပေါင်းများစွာကိုကျွန်တော်တို့ကဖြတ်ကျော်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်အဲ့ဒီမှာကျွန်တော်တို့ကကျွန်တော်ရဲ့မိသားစုကိုလည်းကျွန်တော်တို့တိဆောက်ရမယ်ကျွန်တော်တို့လှုပ်တင်လှုပ်ထက်တဲ့လုပ်ငန်းဆောင်တာတွေကျွန်တော်တို့တာဝန်ယူထိုက်တဲ့တာဝန်ဝတရားတွေကိုလည်းကျွန်တော်ယူပြီးတဲ့အခါမှာအသက်ရှင်နေထိုင်သွားမှာဖြစ်ပါအဲ့လိုမျိုးအသက်ရှင်နေထိုင်လာတဲ့အခါမှာအင်မတန်စဉ်းစားစရာကောင်းတဲ့မိကုံးလေးတစ်ခုကတော့ကျွန်တော်တို့ကဘလိုမျိုးရည်ရွယ်ချက်မျိုးနဲ့ဘလိုသဘောထားမျိုးနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်ရဲ့မိသားစုကျွန်တော်ရဲ့ဝန်ကျင်မှာကျွန်တော်တို့အသက်ရှင်နေထိုင်သွားမယ်ဆိုတာဖြစ်ပါတယ်။ဘာဖြစ်လို့ဒီကိစ္စကိုပြောရတာလဲဆိုတော့တချို့လူတွေရှိရောမိသားစုကိုလည်းကောင်းအောင်လုပ်ပါတယ်။ကောင်းတစ်ထပ်ကောင်းအောင်လုပ်ပါတယ်။အကောင်းဆုံးလုပ်ပါတယ်။ဒါပေမဲ့ကိုယ့်မိသားစုကလွယ်လို့ရှင်တခြားမိသားစုတခြားပတ်ဝန်းကျင်မှာရှိတဲ့လူတွေတခြားကိုယ့်နိုင်ငံမှာဘယ်သူမှစိတ်ဝင်စားအောင်ငါမိသားစုကောင်းရင်ပြီးရောဆိုပြီးတော့မိသားစုကောင်းစားရေးဟလာကိုဆွေကိုမျိုးမျိုးချစ်ပုံကိုလေးတော့ပြောရနော်အဲမင်းအမျိုးတွေကောင်းမှုတော့ပဲလုပ်နေတာအမင်းအမျိုးတွေတိတ်ချစ်လာရတယ်လူတွေအဲ့လိုမျိုးပြောအဲ့လိုသဘောထားမျိုးနဲ့အသက်ရှင်တဲ့လူတွေလည်းရှိပါဒါပေမဲ့ကျွန်တော်တို့နေထိုင်တာအကြမ်းမြအဖြစ်ကဘာကြီးပေါ်မှာနေထိုင်ကဘာမှာနိုင်ငံပေါင်းများစွာရှိတယ်အဲ့နိုင်ငံပေါင်းများစွာကနိုင်ငံတစ်နိုင်ငံမှာကျွန်တော်တို့ကနေထိုင်တယ်အဲ့ဒီနိုင်ငံရဲ့မျိုးလေးတစ်မျိုးတည်းမှာမိသားစုတွေတစုတည်းမှာသူတို့ပြန်ပြီးကျွန်တော်ချုပ်နေအဲ့တော့ကျွန်တော်တို့ရဲ့နေထိုင်ရင်ကဘာကြီးနဲ့လည်းသက်ဆိုင်တယ်ကျွန်တော်တို့နိုင်ငံနဲ့လည်းသက်ဆိုင်တယ်ကျွန်တော်တို့မျိုးနဲ့လည်းသက်ဆိုင်တယ်ကျွန်တော်တို့ရဲ့ရက်ကွက်နဲ့လည်းကျွန်တော်တို့သက်ဆိုင်တယ်ကျွန်တော်တို့ပစ်ထားလို့များငါတို့မိသားစုတစုတည်းဒီရက်ကွက်ထဲမှာငါတို့မိသားစုတစုတည်းကောင်းစားနေဒီတနိုင်ငံမှာငါတို့မိသားစုတစ်ခုပဲဟိုကောင်းစားနေလို့ငါတို့ငါမိသားစုတစ်ခုပဲအစ်စ်မြင့်နေတယ်လို့ကျွန်တော်တို့သတ်မှတ်လို့မရတဲ့အနေအထားမျိုးဖြစ်ပါဥပမာအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်လေဟိုဘိုးကျောင်းဆန်းလို့ပုံကူမျိုးကျွန်တော်ရှိခဲ့မှုပါသူကသူ့မိသားစုကောင်းစားရေးထက်သူ့ပတ်ဝန်းကျင်မှာရှိတဲ့အထူးသဖြင့်သူ့ရဲ့တိုင်းပြည်မှာရှိတဲ့တိုင်းသူပြည်သားအားလုံးရဲ့ကောင်းစားရေးကိုကြိုးစားပြီးတော့လှုပ်ဆောင်အမှန်တော့သူနဲ့မတိတဲ့လူတွေသူနဲ့အမျိုးမတော်တဲ့လူတွေဗမာပြည်မှာအများကြီးပါပဲသူနဲ့အမျိုးကလက်ထုပ်စာလောက်ပဲရှိဒါမဲ့လေဒီလူတွေအားလုံးရဲ့ကောင်းစားရေးအတွက်နောက်ဆုံးသူ့ရဲ့အသက်ကိုတောင်ပေးပြီးတော့လှုပ်ဆောင်သွားခဲ့တယ်တာဝန်ယူသွားခဲ့တယ်ဆိုတာကျွန်တော်တွေ့ရအဲ့တော့ကျွန်တော်ရဲ့ဘေးနားမှာကျွန်တော်နဲ့ဆက်ဆိုင်တာ ဘသူလဲကျွန်တော်နဲ့အမျိုးအဖေရဲ့အမျိုးဖြစ်မှာဟလားကျွန်တော်ရဲ့မွေးချင်းမောင်နှမဖြစ်မှာအဲ့လိုလူမျိုးတာကျွန်တော်နဲ့ဆက်ဆိုင်တာလားဆိုတာကျွန်တော်တို့ရဲ့လူငယ်လူရွယ်ရဲ့အတ္တမှာစဉ်းစားဖို့ကောင်းတဲ့မေးခွန်းလေးဖြစ်ပါအဲ့နဲ့ပတ်သက်လို့သခင်ရှုဖျားကိုတော်တိုင်းမိမော့ခဲ့တဲ့ပုံဥပမာလေးတစ်ခုအားဖြင့်ကျွန်တော်တို့ဆက်လက်ပြီးတော့စဉ်းစားဆင်ခြင်ဖို့ရန်အတွက်ကျွန်တော်ဒီပုံမြင်လေးကိုပြောပြချင်ပါအဲ့တော့ပုံမြင်လေးရဲ့အဆောက်အအုံလူတယောက်ကခရီးထွက်တယ်နော်ဒီမျိုးကြီးတစ်မျိုးကနေပြီးနောက်မျိုးကြီးတစ်မျိုးကိုတောက်တဲ့သူကခရီးထွက်တယ်ခရီးထွက်တဲ့ခါကျတော့ဟိုးအရင်ခက်ကာလာဆိုကားတွေရထားရည်လေမရှိနော်လဲရည်ပါလေမရှိသူကမီးကလေးကိုစီးပြီးတော့ဒီခီးလန်းကိုနော်အထုပ်ပိုးလေးနဲ့လမ်းလျှောက်ပြီးတော့သွားတဲ့ခါသွားမြင်းလေးကိုစီးတဲ့ခါစီးအဲ့လိုသွားအဲ့လိုသွားနေနဲ့လူသူပြက်လက်တဲ့နေရာတနေရာရောက်တဲ့ခါကျတော့ဒီတပြတွေကပေါ်လာပြီးတဲ့ခါမှာဒီခီးသွားဧည့်သည်ပိုင်းပြီးတော့တိုက်ခိုက်လူရကြသူမှပါတဲ့ပစ္စည်းတွေကောင်းကောင်းမပေးခြင်းဆိုတော့ထုနှက်ပြီးတော့တခါတည်းဒဏ်ရာရအောင်ရိုက်နှက်ပြီးတော့မှသူမှရှိသမျှပစ္စည်းတွေအကုန်ဝတ်ထားတဲ့အိညာဆာချွတ်ပြီးတော့ဓမြတွေယူသွားတယ်။နော်ဒီခီးသွားဧည့်သည်ကလမ်းပေါ်မှာတယောက်တည်းအဖော်လည်းမရှိဘူးအတိမိတ်ဆွေလည်းမရှိဆွေမျိုးလည်းမရှိဘူးအဲ့မှာပဲဒဏ်ရာတွေရလာပြီးသူကလဲပြီးကြံခဲ့။အဲ့လိုဒဏ်ရာရလဲပေါ့တတိလည်းမရတော့တဲ့ဖြစ်ပြီးတော့တတိရတစ်ချက်မရဖြစ်တော့လူတယောက်ကနေပဲအဲ့လမ်းကြီးကိုရှောက်လာ။ဟာဒီပုဂ္ဂိုလ်ကတော့အင်မတန်မှကြည်ကျမြင့်မြတ်တဲ့လူသူတော်ကောင်းကြီးပေါ့နော်အင်္ဂလိပ်ပေါ့ gentleman ဂုံပြေရှိလူကြီးမင်းပေါ့မြို့ရွာထဲမှာလဲလူတွေအားထားဟာတခါလေဒီပုဂ္ဂိုလ်ကဒီခီးကိုရှောက်လာနေလူတယောက်ဒဏ်ရာနဲ့လဲကြနေတွေ့ဒီပုဂ္ဂိုလ်ကတိတယ်ဟာဒီဒဏ်ရာနဲ့လဲကြနေအကြာကြီးဆိုနော်ဂယုဆိုင်မဲ့လူပြုစုမဲ့လူစေကုပြုမဲ့လူမရှိတော့ဒီလူတက်မဟုတ်ဒါမဲ့မဟုတ်ဘူးငါဟိုဘက်မြို့မှာအစည်းအဝေးသွားထိုင်ရရှိရဲ့ဒီအစည်းအဝေးတော့ငါတော့တိတ်ပြီးအရေးကြီးတယ်မဖြစ်သေးပါဘူးဒီလူကတိတ်အေးမကြီးဘူးငါအစီဝေးကပိုရေးကြီးတယ်အဲ့တော့နောက်တွေ့တဲ့လူတွေသူ့ဂယုဆိုင်မှာပေါ့ငါတော့အစီဝေးပြက်လို့မဖြစ်ဘူးဆိုတခါလဲတိုးတိုးတိုးတိုးနဲ့ဒီလူထားပြီးတော့သွားအဲ့လိုနေနဲ့ဒီလူနာလဲမှာနော်ဒဏ်ရာရင်းနဲ့လဲနေနောက်ထပ်လူတစ်ယောက်ထပ်ဟာဒီလူကတော့တကယ်ရဲရွာထဲမှာလဲအမတန်ဘာသာကြီးကိုင်းဆိုင်တဲ့ပုဂ္ဂိုလ်ကြီးလို့နာမည်ကြီးဒီပုဂ္ဂိုလ်ကြီးကလည်းတဖေးနဲ့ဖျက်လျှောက်လာရင်းနဲ့ဒဏ်ရာလူနဲ့တွေ့ဟာငါဟိုမှာဖျားရှိခိုးဖို့အတွက်ဟာလားဖျားကိုဝတ်ပြုတ်ဖို့အတွက်ငါအဋိဌံပြုတ်ထားလားနောက်ကြနေပြီဒီကောင်ကဂယုဆိုင်ပြုတ်စုလိုက်မယ်ဆိုရင်ငါအဋိဌံပြုတ်ထားတဲ့ငါဖះကိုဖះလိုက်ရှုခိုးပါမယ်လို့လားတတ်မှတ်ထားတဲ့အချိန်ကာလကိုတော့ကြော်သွားလိမ့်မယ်အဲ့တော့ငါအဋိဌံတော့ပြက်လို့မဖြစ်ဘူးနောက်ငင်တဲ့ကောင်ဒီလူကိုဂယုဆိုင်ပါကွာဆိုပြီးတော့ဒီပုတ်ကူကြီးကလည်းထားပြီးထွက်သွားအဲ့လိုနေနဲ့ဒီလန်းကြီးကိုပဲနောက်လူတယောက်ဒီလူကတော့လူများတွေအမြင်မှာတာမန်လူတယောက်ပါပဲတာမန်လူတန်းစားတယောက်အစင်းမြင့်တဲ့လူလည်းမဟုတ်ပါဘူးတကယ်ဂျန်တမင်းလည်းမဟုတ်ပါဘူးဘာသာကြီးအမတန်ကိုင်းရှားနေတဲ့ပုတ်ကူကြီးလည်းမဟုတ်ပါဘူးဒါမဲ့ तू ကလမ်းလျှောက်လာရင်လည်းဒဏ်ရာရတဲ့လူတယောက်တွေ့တဲ့ခါကျတော့ဟာဒီလူကတော့မဖြစ်ဘူးငါကယ်မဖြစ်မယ်ဒီလူမှာဒီဒဏ်ရာရနေဆိုလို့ရှိရင်တော့ဒီလူဒုက္ခရောက်သွားနိုင်တယ်ငါကလည်းပတ်စံများများဆော့ဆော့တော့မရှိဘူးဒါမဲ့ငါတတ်နိုင်လောက်ယူဆိုင်မယ်ဆိုတဲ့ခါလဲဒဏ်ရာရတဲ့လူကိုမပြီးတဲ့ခါမှာသူ့ရဲ့အမီးပေါ်တင်ပြီးတဲ့ခါမှာနော်အနည်းဆုံးလူတွေရှိတဲ့နေရာကိုခေါ်သွားတယ်အမတဲခူစရာနေရာလေးတစ်ခုတွေ့တော့တဲခူစရာနေရာလေးမှာထားပြီးတဲ့ခါမှာပိုင်ရှင်ရောနော်ကျွန်တော်ပတ်စံပေးခဲ့ပါမယ်ကျွန်တော်ရဲ့လူကိုနည်းနည်းဂယုဆိုင်ပေးပါဦးသူ့တန်ရင်လဲတမားတော်ခေါ်ပြီးတော့ကုသပေးပါဦးသူပြောက်သွားအောင်လုပ်ပေးပါကျွန်တော်ဟိုဘက်ထဲမှာကိစ္စရှိလို့ပြန်လာတဲ့ခါမှာတကယ်လို့ပတ်စံလို့လို့ရှင်လဲကျွန်တော်ထပ်ပြီးတော့ပေးပါမယ်ဆိုပြီးတော့ဒီလူလေးကထွက်သွားတယ်ဆိုတော့ကျွန်တော်တွေ့ရအောင်အဲ့တော့ဒီပုဂ္ဂိုလ်၃ဦးထဲမှာသူနဲ့ဆက်ဆိုင်တဲ့လူသူ့ရဲ့အနည်းဆက်ဆုံးလို့ကဘယ်သူလဲလို့ကျွန်တော်မေးခွန်းလေးစဉ်းစားတဲ့ခါမှာကျွန်တော်ရဲ့စိတ်ထဲမှာကျွန်တော်ရဲ့နှလုံးသားထဲမှာအမနာကောင်းတဲ့အဖြေတစ်ခုကိုရဖို့ရန်အတွက်ကျွန်တော်ရေးကြည့်လာပါတယ်။အဲတော့ကျွန်တော်ရဲ့လူငယ်လူရွယ်တွေရဲ့အသက်တာမှာလည်းကျွန်တော်နဲ့အနီးဆက်ဆုံးလူဟာဘယ်သူလဲဆိုတာဒီနေ့စဉ်းစားပြီးတော့အဲ့လိုလူမျိုးတွေပေါ်မှာကျွန်တော်လည်းကောင်းကျိုးအများကြီးပြုနိုင်ဖို့ရန်အတွက်ကျွန်တော်ရဲ့စိတ်နှလုံးသားများကိုပြင်ဆင်နိုင်ဖို့လည်းအရေးကြီးပါတယ်။တာမန်အားဖြင့်တော့ကျွန်တော်ကတောင်းရင်လာရင်လည်းကျွန်တော်နဲ့ခင်တဲ့လူပဲကျွန်တော်နဲ့နီးစပ်တဲ့လူကျွန်တော်နဲ့ဆွေမျိုးတော်တဲ့လူကကျွန်တော်နီးစပ်တဲ့လူထင်တယ်။ဒါမဲ့တကယ်တကယ်ကဘာကြီးနဲ့ပတ်သက်လို့တိုင်းပြည်နဲ့ပတ်သက်လို့အကြောင်းအရာတွေနော်ဘေးဒုက္ခတစုံတရာကြုံလာရပြီဆိုလို့ရှိရင်ဒီလူတွေပေါ်မှာလဲကျွန်တော်တို့ကဂယုဆိုင်ဥမာအဖြစ်ကျွန်တော်တို့နာဂိ2008ခုနှစ်နာဂိမုံတန်းတိုက်ပြီးတဲ့ခါကျတော့ဟိုမမပြည်မှာရှိတဲ့လူငယ်လူရွယ်တော်တော်များများဒီနာဂိကေဇေးလုပ်ငန်းတွေပြန်လဲထူထောင်ရေးလုပ်ငန်းတွေမှာအများကြီးပါဝင်တယ်လို့ကျွန်တော်သတင်းမီဒီယာတွေမှာတွေ့ခဲ့ရဆိုတော့သူတို့အမျိုးတွေလည်းမဟုတ်ပါဘူးသူတို့တငယ်ချင်းတချို့ဆိုတခါမှအေရီတိုင်းကိုလည်းမရောက်ဘူးနာဂိမုံတန်းပြီးတော့မှရောက်ခဲ့ဘူးကြတာပါနော်ဆိုတော့သူနဲ့ဆက်ဆိုင်သွားတယ်ဘာလို့ဆိုတော့အော်ငါတို့တိုင်းပြည်တိုင်းသူပြည်သားအချင်းချင်းပဲသူတို့ရဲ့ဒုက္ခရောက်နေငါတို့ကတော့အကြောင်းတရားတစုံတရားကြောင့်ငါတို့ကတော့ဘာမှဒုက္ခမရောက်ခဲ့ဘူးအဲ့တော့ငါတို့တက်နိုင်တဲ့အတွက်ဟိုငွေကြေးတက်နိုင်ငွေကြေးလှုပ်အားတက်ရင်လောကငါတို့သွားပြီးတော့ဂယုဆိုင်ရအောင်ဆိုပြီးတော့လူရဲ့အသည့်စိတ်ထဲမှာပေါ်ပေါက်လာအဲ့ဒီသဘောတရားပဲပေါ့နော်ဒီပုံမြင်လေးထဲမှာဆိုလို့ရှိရင်လည်းအနည်းဆက်ဆုံးလူကဘာတူလဲ ကိုနဲ့တိမှလားကိုနဲ့ဆွေမျိုးတော်မှလားကို့ကိုကောင်းကျိုးပေးထားတဲ့လူမှလားဆိုတာဒီပုံမြင်လေးကကျွန်တော်တို့ကိုဘလိုမျိုးကျွန်တော်နဲ့ဆွေမျိုးဖြစ်တယ်ကျွန်တော်နဲ့နီးစပ်တယ်လူကျွန်တော်တို့ကူညီမားစားမယ်လူဘယ်သူလဲဆိုတာကျွန်တော်တို့ကိုမိမောင်ထုတ်ပြထားတယ်ဆိုတာကျွန်တော်နားလဲရပါတယ်ဒါမှမဟုတ်ဒီပုံမြင်လေးရဲ့အတိုင်းပဲလူငယ်လူရွယ်တွေရဲ့အတ္တာမှာလဲဘဝအတ္တာခီးလန့်ကိုရှောက်လန်းတဲ့အခါမှာကိုနဲ့ဆက်ဆိုင်တဲ့သူကိုနဲ့အနီးဆုံးသောသူကျွန်တော်တို့မေတ္တာပြတော့သူ့ကိုအတက်နိုင်ဆုံးကူညီပြီးတော့ကျွန်တော်တို့ရဲ့ဘဝအခီးလန့်ကိုရှောက်လန်းနိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဆန္ဒပြုနေပဲဒီကနေ့ကျွန်တော်တို့ရဲ့နုပြတ်တတ်တာအတုဇာကဏ္ဍအစီအစဉ်လေးကိုဆုံးသက်ရနာလိုက်ချင်ပါတယ်။လာမယ့်ပတ်များမှာလည်းနုပြတ်တတ်တာအတုဇာကဏ္ဍအစီအစဉ်လေးကိုဆက်လက်ပြီးတော့နားထောင်ပေးကြပါအောင်လို့ပြောရင်းနဲ့ပဲညီကုန်းချုပ်ရနာလိုက်ပါတယ်။အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။